ရုရှားအနေနဲ့ယူကရိန်းကိုရန်လိုမှုတွေအဆုံးသတ်ဖို့နဲ့ယူကရိန်းမှာရှိတဲ့သူ့ရဲ့တပ်တွေကိုပြန်ပြီးရုပ်သိမ်းဖို့အတွက်ကုလသမဂ္ဂအထွေထွေညီလာခံကနေချက်တဗရီနေမှာဆုံးဖြတ်ချက်တဲ့ကိုမဲခွဲပြီးအတည်ပြုလိုက်ပါတယ်။မဖြစ်မနေလိုက်နာစရာမလိုတဲ့ဆုံးဖြတ်ချက်ဖြစ်ပေမဲ့ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တာတစ်နှစ်မပြည့်ခင်တည့်ရက်လုံးမှာရုရှားဘက်ကရန်လိုမှုတွေအဆုံးသတ်ဖို့အတွက်ကုလသမဂ္ဂကနေပြင်းထန်တဲ့သတင်းစကားပါလိုက်တာလည်းဖြစ်ပါတယ်
။ The result of the vote is as follows. In favor 141.
မဲခွဲရမှာထောက်ခံမဲ140တမဲ၊ကန့်ကွက်မဲ9မဲနဲ့ကြားနေ32မဲရတဲ့အတွက်ဆုံးဖြတ်ချက်ကိုအတည်ပြုလိုက်ပါပြီလို့ညီလာခံဥက္ကဋ္ဌဖြစ်တဲ့ကာဆာဘာကိုရိုစီကပြောသွားတာပါ။ယူကရိန်းမှာဖြစ်ဝမှုတရားမျှတမှုနဲ့ရေရှည်ငြိမ်းချမ်းမှုယာယီအတွက်အထူးပြုချမှတ်တဲ့ကုလသမဂ္ဂရဲ့သဘောတူညီချက်များ၊မူဝါဒများဆိုင်ရာမူကြမ်းကိုကုလသမဂ္ဂအထွေထွေညီလာခံကစက်တဘရီနေ့မှာမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။အင်္ဂလိပ်နိုင်ငံငယ်တစ်ခုဖြစ်တဲ့ယူကရိန်းကိုရုရှားတပ်ကဖေဖော်ဝါရီ24မှာနယ်စပ်ကျော်ဖြတ်ဝင်ရောက်ခဲ့ခြင်းကစပြီးဒါဟာအဖွဲ့ဝင်193နိုင်ငံပါတဲ့ကုလသမဂ္ဂကချမှတ်တဲ့ဆုံးဖြတ်ချက်5ခုမှာမင်းအများဆုံးနဲ့အတည်ပြုနိုင်ခဲ့တဲ့ဆုံးဖြတ်ချက်လည်းဖြစ်ပါတယ်။ကုလလုံခြုံရေးကောင်စီမှရုရှားကဗီဒီယိုအာဏာသုံးပယ်ချနိုင်တဲ့အတွက်အခုအထွေထွေညီလာခံကနေဦးဆောင်ပြီးတော့မဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာမဖြစ်မနေလိုက်နိုင်စရာမလိုပေမဲ့ဒါဟာကမ္ဘာနိုင်ငံတွေအမြင်ကိုထင်ရစေတဲ့ဆုံးဖြတ်ချက်ပါ။တနည်းကြမ်းမြန်လာပြီးဖြစ်တဲ့ယူကရိန်းစစ်ပွဲကြောင့်နှစ်ဖက်တေဆုံးအောင်မှုကတောင်းရရှိရှိနေတယ်လို့မျိုးလုံးချုပ်ပျက်စီးရတဲ့မျိုးတွေနဲ့အတူကမ္ဘာတစ်လွန်းဆန်းသက်ရေးကာဇေးတွေမြင့်တက်ပြီးငွေဖောင်းပေါက်မှုတွေတိုးမြင့်လာခဲ့တာလည်းဖြစ်ပါတယ်။